မြန်မာနေဆက်တလျှောက်မှာအင်တာနက်အွန်လိုင်းကနေငွေကြေးလိမ်လည်မှုအပါအဝင်တရားမဝင်လုပ်ငန်းတွေကိုအလေးထားနှိမ့်နှင်းမှုအတွက်မြန်မာနိုင်ငံဆိုင်ရာတရုတ်တံအမတ်ကြီးချွန်ဟိုင်ဟာမြန်မာနိုင်ငံကဒုတိယဝန်ကြီးချုပ်ပြည်ထောင်စုဝန်ကြီးဦးစိုးထွန်းနဲ့မေလ31ရက်နေ့ကဒုတိယကြိမ်ဖြစ်တွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံနေဆက်တလျှောက်မှာအင်တာနက်အွန်လိုင်းကနေလိမ်လည်မှုတွေဟာပြည်သူလူထုကိုသာမကလူအဖွဲ့အစည်းကိုပါကြဲကြဲပြန့်ပြန့်ထိခိုက်လာတဲ့အတွက်ဒီလှုပ်ရှားမှုတွေကိုအမြင့်ပြတ်ချေမှုန်းဖို့ပုံမအားဆိုင်အရေးယူတင်တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အင်တာနက်အွန်လိုင်းကနေငွေကြေးလိမ်လည်မှုတိုက်ဖျက်ရေးအတွက်ကနအူးလှုပ်ဆောင်မှုတွေမှာအောင်မြင်မှုတွေရှိခဲ့တယ်လို့လည်းတရုတ်တန်မကြီးကပြောပါတယ်။ပြည်သူလူထုကိုသာမကလူအဖွဲ့အစည်းကိုကြဲကြဲပြန့်ပြန့်ထိခိုက်လာစေတဲ့တရားမဝင်လှုပ်ရှားမှုတွေကိုအမြင့်ဖြတ်ချေမှုန်းမှုပုံမအထုတ်တည်တယ်လို့လည်းဆိုထားပါဗျ။ဧပြီလအတွင်းကအင်တာနက်အွန်လိုင်းကလိမ်လည်မှုကနေတဆင့်မြန်မာနိုင်ငံကိုခိုးသွင်းလာခံခဲ့ရတဲ့တရုတ်နိုင်ငံသားတအူးကိုတရုတ်တန်ရုံကနေတဆင့်ကယ်ထုတ်နိုင်ခဲ့ပါတယ်ရှင်။